NLD Party ခေါင်းဆောင်ဟောင်းတွင်နဲ့ဖွဲ့စည်းထားတဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီတစ်စိတ်ကိုခမောက်ပုံသဏ္ဍာန်သုံးဆွဲထားတာနဲ့ပတ်သက်ပြီးလက်ရှိ NLD ခေါင်းဆောင်တွေကရော NLD ပါတီဝင်အများစုကပါမကြေမနက်ဖြစ်နေကြတာပါခမောက်ဆိုတဲ့တစ်စိတ်ဟာ1990ရွေးကောက်ပွဲတုန်းက NLD ပါတီကိုတနိုင်ငံလုံးအတိုင်းအတာအနိုင်ရရှိစေခဲ့တဲ့သင်္ကေတလည်းဖြစ်ပါတယ်အသည့်ဖွဲ့စည်းထားတဲ့ NDF ပါတီနိုင်ငံကဥက္ကမောင်ဆွေကတော့သူတို့ NDF ပါတီရဲ့တစိမ့်မှာခမောက်ပုံကိုဘာကြောင့်ရွေးချယ်ရသလဲဆိုတာနဲ့ပတ်သက်ပြီး RFA ကိုအခုလိုရှင်းပြပါတယ
်။အမှတ်တင်ကိတာပေါ်လွင်ပြောင်းရေးတာတကြောင်နံပါတ်1ကတော့ဒီမြန်မာနိုင်ငံမှာလေယာဆယ်ပြိုးရေးနိုင်ငံဆိုတော့ပြည်သူအားလုံးကုစားပြုတာခမောက်ဖြစ်ရမယ်ဆိုတဲ့အားလုံးကုစားပြုတဲ့တင်ကိတာအဖြစ်ခမောက်ကိုရေးတာတကြောင်ပြည်နှလုံးထပ်ပြီးတော့ဟာကမြူသားလက်မြောက်ရေးနဲ့ဒီမိုကရေစီရေးအတွက်ပြည်သူအားလုံးကိုဆောင်ကျင်းပေးဖို့ဖြစ်တယ်ဆိုတဲ့လူလက္ခဏာဆောင်တဲ့ခမောက်တစ်စိတ်ကိုရွေးခြင်းဟာပါတီအတွက်တင့်လျော်ကောင်းမြတ်တယ်ဆိုတဲ့သဘောထားနဲ့ရွေးတာလည်းဖြစ်ပါတယ
်အခုလိုခမောက်ပုံကိုမှရွေးပြီးပါတီသစ်အတွက်အသုံးပြုနေတာကို NLD ပါတီဝင်အများစုကကန့်ကွက်သွားဖို့ရှိတယ်လို့ NLD ခေါင်းဆောင်တူဖြစ်တဲ့ဦးညံဝင်းကပြောပါတယ
်ဒါက NLD အနိုင်ရခဲ့တဲ့ NLD ရဲ့ပုံရိပ်ပဲဗျဒီခမောက်ဆိုတာတော့ဒီပုံရိပ်ကိုယူသုံးတဲ့သဘောပဲဒီအဲ့တော့ကျွန်တော်တယောက်တည်းအမြင်ပြောရင်တော့လုံးဝသဘောမကျဘူးဗျဒါကထင်အောင်ထင်မှားဖြစ်စေတဲ့သုံးစွဲမှုပဲဗျဥပဒေလမ်းကြောင်းကတော့ဒီလိုကန့်ကွက်တဲ့လူရှိရင်အဆုံးဖြတ်ကကော်မရှင်ပဲကော်မရှင်အဆုံးဖြတ်ကလည်းနောက်ဆုံးအဆုံးဖြတ်ပဲအဲ့တော့ကန့်ကွက်တဲ့လူတွေကတော့ရှိလာမှာပါ NLD အဖွဲ့ဝင်ဖြစ်ခဲ့မှုတဲ့လူတွေတော်တော်များများကန့်ကွက်နိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဥက္ကမောင်ဆွေကတော့ခမောက်တစိတ်ဆိုတာဘယ်သူမှမပိုင်ဘူးလို့ဆိုပြန်ပါတယ
်နိုင်ငံတကာထွန်းဆန်းတယ်ဆိုလို့ရှိရင်ရုပ်ောက်ပွဲတင်ကြတယ်ကနှစ်စဉ်ကြောင်းတာရှိပါတယ် NLD က90ခုနှစ်ကတော့သူ့တင်ကြတာခမောက်ဖြစ်လို့အဲ့တင်ကြတာကိုရိုးရောင်သူ့ရင်တော့ဒါပြောလို့ရပါတယ်2010ရောက်တဲ့အခါမှာဒီခမောက်ကသူ့ခမောက်လို့ဆက်ပြောမယ်ဆိုလို့ရှိရင်တော့တဘောဟာယုတ်တိတိတ်ပြီးတော့ရှိနေမယ်လို့ယူဆဝယ်ရမှာရှိပါဘူးဘာကြောင့်ဆိုတော့ဒီကော်မရှင်ကချပေးထားတာဖြစ်ပြီးတော့သူ့ကိုယ်တိုင်ရွေးချယ်ထားပြီးတော့သူ့ကိုယ်တိုင် NLD ပါတီရဲ့အမှတ်တစိတ်လို့တုံးပြခဲ့တာမဟုတ်တဲ့အတွက်ကြောင့်မလို့အခုကျွန်တော်တို့ဒီတင်တဲ့ခမောက်နဲ့ဒုံဝါကြီးကွဲပြားပါလေခင်ဗျာအဲဒီခမောက်မဟုတ်ဘူးလေသူခမောက်ကိုပိုင်ဆိုင်ခွင့်က90ခုရုပ်ောက်ပဲတင်ကြတာအချိန်တုန်းကပဲရှိပြီးတော့ခမောက်ဟာ NLD ရဲ့အမှတ်တစိတ်အဖြစ်မဟုတ်ခဲ့တဲ့အတွက်ကြောင့်မလို့ရေးတာပါ
NLD ပါတီရဲ့ရင်းနှံချောင်းမြို့နယ်စည်းအဖွဲ့ဝင်ဒေါကင်စောထိပ်ကတော့ NLD ပါတီရဲ့တင်ကြတာခမောက်ကိုအခြားပါတီတစ်ခုကသုံးဆွဲတဲ့ကိစ္စနဲ့ပတ်သက်ပြီးကန့်ကွက်သွားမယ်လို့ဆိုပါတယ်
ဒီ NDF ပါတီကလည်းသူတို့က NLD ပါတီကိုအယောင်ပြပြီးဒေါ်ဆတ်စုကြည်ပါတီနဲ့အတူတူပါပဲလို့လူတွေကိုထင်အောင်ထင်မှချက်အောင်ပြောဆိုပြီးတော့စီရင်ခဲ့တာလေအန္တရာယ်တည်ရအဲ့တော့ဒီခမောက်ကိုကြည့်လိုက်လို့ရှိရင်ဒါဒေါ်ဆတ်စုကြည်ပါတီပဲလို့လူတွေကထင်အောင်သူတို့လှုပ်လိုက်တာပေါ့သူတို့ရဲ့ကိုယ်ပိုင်အစွမ်းအစာမရှိပြဆိုတာပြတာပေါ့NLD ကပြည်သူကိုတစ္ဆာရှိရှိနဲ့မှတ်ပုံမတင်တဲ့ကိစ္စကိုသူတို့ကပြည်သူကိုတစ္ဆာဖောက်ပြီးတော့ NLD အယောင်ပြပြီး NLD ကိုညှိုးနှွားအောင်လုပ်တယ်လို့အန်ဒီကမြင်တယ်ဒီခမောက်ကိုလှုပ်တာတော့အန်ဒီကကန့်ကွက်ချင်တာပဲ
ရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်အတိုင်း NDF ပါတီခမောက်တစိတ်သုံးတာကိုမကျေနပ်ဘူးဆိုရင်လာမယ့်9ရက်အတွင်းကန့်ကွက်နိုင်တယ်လို့ဆိုရတာကြောင့် NLD ပါတီဝင်တွေဘလောက်များများကန့်ကွက်ကြမလဲဆိုတာကိုတော့စောင့်ကြည့်ကြရမှာဖြစ်ကြပါမယ်ခင်ဗျာ